ဘယ်လာရုစ်နိုင်ငံကိုဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ခဲ့ရင်ဘယ်လာရုစ်နိုင်ငံကသွားနေတဲ့ဥရောပခီးသွားလမ်းကြောင်းတွေကိုဖျက်တောက်ပစ်မယ်လို့ဘယ်လာရုစ်သမ္မတအလက်ဇန်ဒါလူကိုရှန်ဂိုကတောက်ကြားနေမှာချင်းကြောက်လိုက်ပါတယ်။ဥရောပအိန္ဒိယနိုင်ငံတွေအနေနဲ့ဘယ်လာရုစ်နိုင်ငံကိုဖျက်ပြီးတော့ရုရှားနိုင်ငံကိုကုန်ပစ္စည်းတင်ပို့နေတဲ့လမ်းကြောင်းတွေကိုပိတ်ဆို့ပြီးဘယ်လာရုစ်နိုင်ငံကနေအိန္ဒိယ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတင်ပို့နေတဲ့ပြည်ပပို့ကုန်တွေကိုလည်းမပို့တော့ဘဲလစ်သူအိနီးယားနဲ့တခြားနိုင်ငံတွေကိုပို့ဆောင်သွားမယ်လို့နိုးနယ်နိုးထွက်ကုန်ပစ္စည်းထုတ်လို့ရေးဆက်ရုံတွေကိုတွားရောက်စဉ်အတွင်းမှာသမ္မတလူကိုရှန်ဂိုကပြောကြားခဲ့ပါတယ်။ဒါပြင်ဘယ်လာရုစ်စစ်တပ်ကိုလည်းတိုက်ပွဲတွေအတွက်ပြင်ဆင်ထားဖို့သမ္မတလူကိုရှန်ဂိုကမိန့်ပေးလိုက်ပြီးတော့အနောက်နိုင်ငံတွေရဲ့ချင်းချောက်မှုအန္တရာယ်အလားအလာတွေကိုတွန်းလှန်ဖို့နိုင်ငံတက်တွေပူးပေါင်းရေးရုရှားသမ္မတဗလာဒီမီယာပူတင်ပြောတာကိုသူ့အနေနဲ့ထောက်ခံတယ်လို့လူကိုရှန်ဂိုကပြောပါတယ်။ဩဂုတ်လ9ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲပြီးတဲ့နောက်ဘယ်လာရုစ်နိုင်ငံမှာလူမှုဆန္ဒပြပွဲတွေဖြစ်လာတာဟာသတင်းသုံးပတ်လောက်ကြာလာခဲ့ပြီဖြစ်ပြီးတော့ဥရောပသမဂ္ဂအနေနဲ့လူကာရှန်ကိုကိုပြင်းပြင်းထန်ထန်အရေးယူဖို့အိန္ဒိယ၊လစ်သူအိနီးယား၊ပိုလန်နဲ့လတ်ဗီးယားနိုင်ငံတွေကတောင်းဆိုခဲ့ကြတာပါလူကာရှန်ကိုကတော့ဆန္ဒပြပွဲတွေဟာအနောက်နိုင်ငံတွေအကြောင်းဖြစ်ပြီးတော့နေတိုးတပ်ဖွဲ့ဟာလည်းဘယ်လာရုစ်နိုင်ငံသားကိုကတ်လာနေတယ်ဆိုပြီးတော့စွပ်စွဲလိုက်ပါတယ်ဒီစွပ်စွဲချက်ကိုတော့နေတိုးဘက်ကလက်မခံဘဲပယ်ချထားပါတယ်ခင်ဗျာ